ရုရှားတပ်တွေဟာယူကရိန်းကီယက်မြို့တော်တဝိုက်ကနေဆုတ်ခွာပြီးတောင်ပိုင်းကပင်လယ်နဲ့ဒေသတကြောနဲ့အရှေ့ပိုင်းကဒွန်ဘတ်စ်ဒေသတွေမှာနောက်ထပ်ထိုးစစ်အသစ်တွေဆင်နွှဲဖို့လုပ်နေပါတယ်။ရုရှားတပ်တွေဆုတ်ခွာသွားတဲ့နေရာတွေကယူကရိန်းလမ်းမတွေပေါ်မှာတွေ့ရတဲ့လူသေအလောင်းတွေနဲ့ပတ်သက်ပြီးဒါဟာလူမျိုးရုံးတပ်ဖြတ်မှုဂျန်နိုဆိုက်ဖြစ်ကြောင်းယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကအမေရိကန် CBS ရုပ်သံမေးမြန်းခန်းမှာပြောကြားခဲ့တဲ့အပြင်ယူကရိန်းဟာရုရှားတပ်တွေရဲ့ဖျက်ဆီးတာမျိုးဖြုတ်တာကိုခံနေရတယ်လို့ပြောပါတယ်။ယူကရိန်းနိုင်ငံကီယက်မြို့တော်နာကဘူချာမြို့ကလေးမှာရုရှားတပ်တွေပြန်ဆုတ်ခွာသွားခဲ့ပြီးတဲ့နောက်လမ်းမတွေပေါ်မှာယူကရိန်းဒေသကအလောင်းအများအပြားကိုကမ္ဘာကပထမဆုံးတွေ့လာရခြင်းမှာပဲအမေရိကန်နိုင်ငံချိုင်းဝန်ကြီးအန်တိုနီဘလင်ကင်ကရုရှားတပ်တွေဟာယူကရိန်းမှာအလွန်ရက်စက်ကြမ်းကြုတ်တဲ့စစ်ပွဲဆင်နွှဲခဲ့တယ်လို့ဆွဆဲပြီးပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။တေဆုံးနေသူတွေရဲ့ပုံတွေဟာကြည့်သူကိုရင်ဆို့သွားစေတယ်လို့မလုံမရှားနိုင်အောင်ဖြစ်သွားစေကြောင်းနဲ့အခုလိုယူကရိန်းနိုင်ငံတလွှားရုရှားရဲ့စစ်ရာဇဝတ်ပြစ်မှုတွေအတွက်အမေရိကန်အစိုးရကအသေးချမ်းမှတ်တမ်းတင်မှာဖြစ်ကြောင်းလည်းဝန်ကြီးဘလင်ကင်ကပြောပါတယ်။ဒါအပြင်အမေရိကန်နဲ့မဟာမိတ်တွေဟာယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့ရုရှားပေါ်ပုံမပြင်းထန်တဲ့အရေးယူဒဏ်ခတ်မှုတွေနောက်ထပ်ချမှတ်ဖို့လုပ်နေတယ်လို့ပြောပါတယ်။